အဂရိလိုက်ဆောင်မှုဆွဲချက်တွေနဲ့ပတ်သက်ပြီးတော့ဆွဲထားသလိုအဂရိငွေတွေကိုသူ့အနေနဲ့လက်ခံစရာအကြောင်းလည်းမရှိခဲ့သလိုပေးစရာအကြောင်းလည်းမရှိဘူးလို့ဒေါန်ဆန်းစုကြည်ကရှေ့နေဖြစ်သူတွေကိုငင်းဆန်ပြောဆိုခဲ့ပါတယ်။နိုင်ငံတော်တိုင်းမင်ကန်ပုတ်ကိုဒေါန်ဆန်းစုကြည်ကိုအဂရိလိုက်ဆောင်မှု၄မှုနဲ့စစ်ကောင်စီဘက်ကအခုတစ်ပတ်မှာနောက်ထပ်ထပ်ပြီးတော့တရားစွဲဆိုလိုက်တာပါ။အခုတစ်ပတ်အတွင်းတရားရုံးရဲ့အမှုသွားမှုလာအခြေအနေကိုတော့ကျွန်တော်ရန်နိုင်ကသုံးသပ်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်စစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုနေပြည်တော်ကတည်ထောင်တရားရုံးမှာကြားနာစစ်ဆေးတာဟာအခုဆိုရင်သတင်းပတ်၅ပတ်မြောက်ရှိသွားပြီဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်ကောင်စီဘက်ကဒေါန်ဆန်းစုကြည်ကိုအဂရိလိုက်စားမှု၄မှုနဲ့ထပ်ပြီးတော့တရားစွဲလိုက်ပါတယ်။အဂရိလိုက်စားမှုနဲ့ဆိုင်တဲ့အမှုတွဲစာရွက်စာတမ်းတွေကိုမရသေးတဲ့အတွက်အမှုတွဲမှာပါတဲ့အကြောင်းအရာအချက်အလက်အသေးစိတ်တွေကိုမသိရသေးပေမဲ့ဒေါန်ဆန်းစုကြည်ရဲ့ကိုကျင့်တရားပေါ်မှာအပြည့်အဝယုံကြည်မှုရှိတယ်လို့သူမရဲ့ရှေ့နေဦးခမောင်စောကပြောပါတယ
်။ကျွန်တော်တခြားအောင်ကျွန်တော်ပြောခဲ့ပါတယ်ဒီအမှုတွေကိုစပြီးတော့ကတင်းတာပြင်းလင်းပွဲမှာအဲဖြူမင်းသိန်းနဲ့မော်ဝိနာမည်ပေါ်ပြီးတော့ပြောခဲ့တယ်ကစစ်စွဲခဲ့တယ်ကကျွန်တော်ဟိုကမောင်တော်ကပြောခဲ့ပါတယ်။ဒေါန်ဆန်းစုကြည်နဲ့ကျွန်တော်နဲ့ကိုလက်မှုတွေရှိတယ်ဖြစ်ရင်လည်းဒါပေမဲ့ဒေါန်ဆန်းစုကြည်ကဘလောက်ပဲချင်းချင်းရှိခဲ့ပဲပြောပြောပေါ့ဗျာသူကလည်းလူမျိုးရေးကိစ္စမျိုးတွေကြီးကောင်းရှိနေဟိုကြောင်းသားကိစ္စမျိုးတွေကြီးကောင်းရှိနေဒါပေမဲ့ကိုကြီးဇာလိတ်တာတော့ကအဲကိုကြီးရှာဖို့ကိုကြီးဆုံးမှုအဲ့ဒါတွေနဲ့ပတ်သက်ရင်တော့ဒေါန်ဆန်းစုကြည်ကဒီသမားကြီးမှာကျွန်တော်နှစ်ပေါင်းများစွာနိုင်ငံကြီးလေလာသူဖြစ်ကြည့်ခဲ့တဲ့အတွေ့အကြုံအရသူကအနာဂတ်ဆုံးမှာကြောက်ပါလေလို့ကျွန်တော်ယူဆရတယ်ပေါ့ဗျာအဲ့တော့အမှုအကြောင်းအရာလေးကျွန်တော်ထားလိုက်ဒီပုဂ္ဂိုလ်အရာကိုပဲကျွန်တော်ကရုံရုံကြည့်ရှိတယ်သူကဒီဟာလေးကိုအကျိုးကိုနိုင်လို့အဲ့ဒါတော့ကျွန်တော်သဘောထားပ
ါရန်ကုန်တိုင်းဝန်ကြီးချုပ်ကလက်ထိုးတဲ့အနေနဲ့ပေးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်သားကိုဒေါန်ဆန်းစုကြည်လက်ခံယူခဲ့တာအပြင်ဒေါန်ဆန်းစုကြည်ဟာသူဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းအတွက်ရန်ကုန်နဲ့နေပြည်တော်တို့မှာမြေနေရာရယူတာအဆောက်အဦတွေနဲ့ပတ်သက်လို့ယာရုအာနာကိုအလွဲသုံးစားလုပ်ခဲ့တာတွေကိုအောက်ရီလိုက်စားမှုကော်မရှင်ကစစ်ဆေးတွေ့ရှိထားတယ်လို့စစ်ကောင်စီကပြီးခဲ့တဲ့ဇွန်လကထုတ်ပြန်ထားပါတယ်။အောက်ရီလိုက်စားမှုဆွဲချက်တွေနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကရောဘယ်လိုများတုံ့ပြန်ပြောဆိုတာရှိပါသလဲ။ဒါနဲ့ပတ်သက်ပြီးသူမရဲ့ရှင်းနေနောက်တစ်ဦးဖြစ်တဲ့ဦးကြည်ဝင်းပြောတာကအ
ဲ့ဒါကတော့ဒီကိုယ်ကပြောတာကဒီသူတို့နေနေရတာဒီပပီးရတာပြီးရအကြောင်းမရှိဘူးလေသူကလည်းပဲလက်ခံကြအကြောင်းမရှိဘူးပြောပြစားတဲ့အဲ့လိုပြောတာသူကလက်ခံမှာမဟုတ်တာကိုလေသူမသိနေလို့ပြီးပါလေလို့ဖြစ်ရပေါ့အကြောင်းညာပဘာဝမကြဘူးပေါ့ဖြစ်နေကြီးမရှိဘူးပေါ့ဒါဖန်ကြီးတဲ့သဘောမျိုးလို့ပဲတော့တော့အဆုံးကြီးကတော့အဲ့လိုပြောတာပေါ့
ဒေါန်ဆန်းစုကြည်ကိုအခုလိုအဂရိလိုက်စားမှုနဲ့တရားစွဲတာဟာပုပ်ကိုရေးအာဃာတတွေအညိုအတေးတွေနဲ့တိုက်ခါချဖို့အတွက်လှုံ့ဆော်တာဖြစ်တယ်လို့ဒေါခင်ကြီးဖောင်ဒေးရှင်းရဲ့အမှုဆောင်ညင်ကြားရေးမှူးဦးမိုးစောဦးအပါအဝင်နိုင်ငံရေးလေလာသူတွေကသုံးသပ်နေကြပါတယ်ဒီတစ်ပတ်တရားရုံးကြားနာမှုတွေမှာနောက်ထပ်ထူးခြားတာတစ်ခုကတော့စစ်တပ်ကအာဏာသိမ်းပြီးမြန်မာပုံသာလမ်းမှာရှိတဲ့ဒေါန်ဆန်းစုကြည်ရဲ့နေအိမ်ကိုဖေဖော်ဝါရီ1ရက်နေ့ကဝင်ရောက်စီးနှင်ချိန်မှာဥပဒေကျင့်ထုံးတွေလုံထုံးလုံနည်းတွေနဲ့အညီလှုပ်ဆောင်ခဲ့ခြင်းမရှိတာကိုစစ်ဆေးတွေ့ရှိခဲ့တာပါပုံမှန်အားဖြင့်တော့လူတယောက်ကိုဖမ်းဆီးတဲ့အချိန်မှာတရားရုံးရဲ့ဖမ်းဝရံပါရှိရမှာဖြစ်ပေမဲ့ဒေါန်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းချိန်မှာတော့တရားရုံးရဲ့ဝရံမပါရှိခဲ့သလိုစက်သွေးရေးစက်ပစ္စည်းတွေတင်းစီမိတဲ့အချိန်မှာလည်းရှားဖွေပုံစံနဲ့တင်းစီခဲ့တာမဟုတ်တဲ့အတွက်ဥပဒေကျင့်ထုံးတွေနဲ့မညီဘူးလို့တရားလွတ်တော်ရှင်းနေဦးကြည်ဝင်းကပြောပါတယ်
တရားကြည့်သူတရားကြည့်သူကြည့်သူတရားကြည့်သူတရားကြည့်သူရှာဖို့ပုံစံနဲ့ရှာဖို့ပုံရှာဖို့လीရှာဖို့ရဲ့တရှိတဲ့နေရာမှာပဲချက်ချင်းအဲ့ဒီမှာပဲပြင်ရတယ်အဲ့ဒီမှာပဲနည်းနည်းကြည့်ရှိနည်းနည်းကြည့်ရှိမှလည်းတရှိကြောင်းအဲ့ဒီမှာလीသိရှိရတယ်။ရာဇူးကျင့်ထုံးတဲ့လူကြီးပေါ့လူထုံးလုံးကြီးနဲ့လူကြီးတို့ပူတော့လူထုံးလုံးကြီးနဲ့လူကြီးတို့ချင်းအဲ့သိရှိတဲ့ရှင်ကြီးပေါ်မှာအကျိုးပေးရမှုမရှိဘူးပေါ့လူထုံးလုံးကြီးနဲ့လူကြီးတို့ချင်းအဲ့ဒီလိုလုံးကြီးရဲ့မကြီးရဲ့အကျိုးဆက်ကြီးရဲ့နောက်ကမှအကျိုးပေးရမှုကြီးကပြက်ပြဲတဲ့ပဲပေါ့
စစ်ကောင်စီဘက်ကတော့ဆက်သွယ်ရေးစကားပြောစက်တွေရှာဖွေတွေ့ရှိတာကိုအကြောင်းပြပြီးဒေါန်ဆန်းစုကြည်ကိုတရားစွဲထားပေမဲ့ဒါတွေဟာဒေါန်ဆန်းစုကြည်နေအိမ်ထဲကရှာဖွေတွေ့ရှိတာမဟုတ်သလိုဒီပစ္စည်းတွေဟာလည်းပြည်ထောင်စုဝန်ကြီးဌာနကခန့်ထားတဲ့လုံခြုံရေးတွေအသုံးပြုတဲ့ပစ္စည်းတွေဖြစ်နေတဲ့အတွက် ဥပဒေကြောင်းအရရောလုံထုံးလုံးဒီအပိုင်းဒီမှာပါအားနည်းချက်တွေရှိတယ်လို့သုံးသပ်မှဖြစ်ပါတယ်။ဒါမဲ့ရုံးချင်းကိုတော့ဇူလိုင်လ26 29နဲ့30ရက်နေ့ဒီမှာဆက်ပြီးတော့စစ်ဆေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ